Welcome to the Voice of America in Burmese.
Mingla mane khema shin. Washington Metro View American Tangan ni 2020 October 31 ye Sunday ni mane khin season ne go Myanmar Sanno Jin mane 6 nai ga ni 9 nai thi line no meter 2440 ne 57 line la meter 190 ro ga ni thon nen pe ni ba bi. Chuma khin myo tat ba. Di mane khin tadin ne go ko yan min thon ne du pyo pya pe ba ni.ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လူရောကျင်းက Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်ဟာသူတို့အကျင့်ငယ်ရှင်ပြန်ရမယ်အနောက်နယ်ပိုင်းပြည်နယ်လေးခုမှာအပြိုင်မဲဆွဲနေကြပါတယ်။တောက်ကြမ်းနေမှာသမ္မတထရမ့်က Michigan, Minnesota နဲ့ Wisconsin ပြည်နယ်တွေကိုတွားရောက်နေတယ်လို့ဂျိုးဘိုင်ဒန်ကလည်း Minnesota, Wisconsin နဲ့ Iowa ပြည်နယ်တွေမှာမဲဆွဲပွဲတွေကျင်းပနေတာပါ။ Michigan ပြည်နယ်မှာ Electoral Votes လို့ခေါ်တဲ့ကိုယ်စားလှယ်မဲ16မဲရှိတယ်လို့မင်းနဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာ10မဲစီအိုင်အိုဝါမှာတော့6မဲရှိတဲ့အတွက်ဒီမဲတွေရဖို့နှစ်ဦးစလုံးစူးစမ်းနေကြတာဖြစ်ပါတယ်။ကျေဇဗရီနေ့ကတော့2016မှာသမ္မတထရမ့်အနိုင်ရခဲ့တဲ့ဖလော်ရီဒါပြည်နယ်မှာပါတီနှစ်စလုံးကမဲဆွဲခဲ့ကြတာပါ။ဖလော်ရီဒါမှာဒီမိုကရက်အထင်မှတ်ဖြစ်တဲ့အပြာရောင်နယ်မြေဖြစ်သွားရင်သူနိုင်ပြီလို့ဂျိုးဘိုင်ဒန်ကပြောကြားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်နေတဲ့ကြားကလူများပြားတက်ရောက်တဲ့လူလူစုဝေးပွဲတွေလုပ်နေတဲ့သမ္မတထရမ့်ကိုဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကတော့ဖလော်ရီဒါပြည်နယ်တမ်ပါမှာကျင်းပတဲ့လူလူစုဝေးပွဲကိုတက်ရောက်လာတဲ့လူအုပ်ကြီးကိုမင်းငုံပြောခဲ့ပြီးနိုဝင်ဘာ3ရက်ရွေးကောက်ပွဲနေ့ကျရင် Republican တွေရဲ့အထိတ်မှအနေအောင်ကစွန့်ချုံသွားလိမ့်မယ်လို့ဟောကိန်းထုတ်ခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာကိုယ်စားလှယ်မဲက29မဲရှိတဲ့အတွက်ကျန်တဲ့2ဦးအတွက်လိုအပ်တဲ့မဲရည်အတွက်290အတွက်ဒီပြည်နယ်ကတိတ်အေးပါနေတာဖြစ်ပြီး1996ခုနှစ်ကစပြီးဖလော်ရီဒါပြည်နယ်မှာအနိုင်ရသူဟာအမေရိကန်သမ္မတဖြစ်လာခဲ့တာပါ။အမေရိကန်နိုင်ငံမှာချက်သပင်းတွေကတရက်အတွင်းကိုဗစ် -19 အကူးဆက်ခံရသူ 9,000 နီးပါးနဲ့ဆန်ချိန်တင်သွားခဲ့ပြီးတောက်တန်နေမှာတော့ဒီရောဂါအကူးဆက်ခံရသူ 9,000 နီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အကူးဆက်ခံရသူ 8,000 ရှိနေရကနေ15ရက်အတွင်းတက်တန်းတိုးပြီး 9,000 နီးပါးဖြစ်လာခဲ့တာပါ။ကျေဇဗရီနေ့ကအမေရိကန်အနောက်လေပိုင်းက Illinois, Wisconsin နဲ့ Iowa ပြည်နယ်တွေအပြင် Texas, Florida နဲ့အနောက်ဘက်က California ပြည်နယ်ပါဝင်ပြည်နယ်တချို့မှာတရက်အတွင်းကူးစက်မှုနှုန်းကတိတိတသာတိုးလာနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်တစ်ချီတိုးလာနေတာကြောင့်နိုင်ငံခေါင်းဆောင်တွေဟာသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေချမှတ်ဖို့စဉ်းစားလာကြပါတယ်။ Britain နိုင်ငံကြီးဝန်ကြီး Dominic Raab ကတော့ Britain မှာဒီရောဂါမပြန့်ပွားအောင်တနိုင်ငံလုံးတိုင်းတာနဲ့အတော်လာပိတ်နဲ့ကန့်သက်တာထက်ချင်းချင်းစီကံတွေကိုဒေတာလိုက်တင်းတင်းကျပ်ကျပ်ချမှတ်လှုပ်ဆောင်တာကပိုးပြီးထိအောင်နိုင်တယ်လို့ပြောပါတယ်။ပြင်သစ်နဲ့ဂျာမနီမှာတော့ဒီရောဂါကူးစက်မှုကိုထိန်းချုပ်ဖို့တားမြစ်ကန့်သက်မှုအသစ်တွေကိုပြဋ္ဌာန်းခဲ့ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုအ мян ပြုတ်ပြန်ပြောင်းလဲတဲ့အကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာကင်တွယ်မှုတွေမှာပုံမပွင့်လင်းမှုရှိစေဖို့ EU ဥရောပသမ္မတအရာရှိတွေကတောက်ချာနေမှာပြောပါတယ်။ဒီလိုရှိုးဖွဲ့စည်းရဲ့လုံလင်စွမ်းအားနဲ့အရင်းအမြစ်တွေတိုးတက်လာစေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပထမဆုံးချိန်ချပြတဲ့ EU ရဲ့စာတမ်းကိုအတည်ပြုတဲ့ EU ဖွဲ့ဝင်နိုင်ငံတွေကကျန်းမာရေးဝန်ကြီးတွေရဲ့ online စီဝေးမှာအခုလိုပြောကြားလိုက်တာပါ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးတရုတ်နဲ့တခြားနိုင်ငံတွေကအချိန်နဲ့တပြေးညီအချက်လက်တွေညှပ်ဝေဖို့သတ်မှတ်ချက်ကိုလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိလာတဲ့နောက်အခုလို EU ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်အခုလို EU ကထုတ်ပြန်တဲ့စာတမ်းနဲ့ပတ်သက်ပြီး WHO ကအတိအကျပြန်လည်မဖြေကြားပေမဲ့ EU ရဲ့ကမ္ဘာ့ကျန်းမာရေးဆိုင်ရာခိုင်မာတဲ့ဥဆောင်မှုနဲ့ပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကတော့ဒီရောဂါရဲ့ဇနစ်ကိုသိရဖို့ဆက်ပြီးကြိုးပမ်းနေကြောင်းတောက်ကြံတဲ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Just as we look forward with hope.WHO continue to work to establish
နောက်မှဒီလိုကာယရောဂါမဖြစ်ပေါ်အောင်ကာကွယ်နိုင်ဖို့အတွက်ဒီဗိုင်းရပ်စ်ဖြစ်ပေါ်လာမှုသိရဖို့ဆက်ပြီးလှုပ်ဆောင်နေပြီးသိနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒါအပြင်တောက်ကြံနေမှာပဲဒီရောဂါဆိုင်ရာကျွမ်းကျင်သူများအဖွဲ့ဟာတရုတ်ကျွမ်းကျင်သူတွေနဲ့အွန်လိုင်းဆွေးနွေးပွဲတွေကျင်းပနိုင်ခဲ့တယ်လို့လည်းကြေညာခဲ့ပါတယ်။ဒါပေမဲ့ဒီရောဂါရဲ့ဇင်းမြစ်ကိုသိဖို့သိပ္ပံဆိုင်ရာလှုပ်ဆောင်မှုတွေဟာခက်ခဲတဲ့အတွက်နိုင်ငံအစိုးရတွေလက်တွဲလှုပ်ဆောင်ပြီးယုံကြည်မှုတည်ဆောက်ကြဖို့လဲ WHO ကပန်ကြားခဲ့ပါတယ်။ပြင်သစ်နိုင်ငံ Nice မြို့က Notre Dame ဘုရားကျောင်းမှာကျေးဇူးပင်တွေက၃ဦးသေဆုံးခဲ့တဲ့ဒါနဲ့တိုက်ခိုက်မှုမှာဆက်နွယ်နေတယ်လို့တန်လျာရှိတဲ့ဒုတိယတဦးကိုရဲတွေကဖမ်းဆီးခဲ့ပါတယ်။တန်လျာရှိသူကအသက်48နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးသူဟာဒါနဲ့တိုက်ခိုက်သူကိုဘုရားကျောင်းတိုက်ခိုက်မှုမလုပ်ခင်ညပယ်မှာ အဆက်အသွယ်လုပ်ခင်မယ်လို့ယုံကြည်ရကြောင်းအမည်မဖော်လို့တဲ့တရားရေးအရာရှိသူကပြောပါတယ်ဒီတိုက်ခိုက်မှုကိုမာဒီလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုကလှုပ်ဆောင်တာဟုတ်မဟုတ်တူနီရှားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ဒီဖက်ကလှုပ်ဆောင်တယ်လို့လူမှုမီဒီယာဖော်ပြချက်ပေါ်အခြေခံပြီးစုံစမ်းစစ်ဆေးနေတာပါဒီဖက်တကယ်ရှိမရှိကိုပါစုံစမ်းဖော်ထုတ်ဖို့ကြိုးစားနေတယ်လို့တူနီရှားဆိုက TAP သတင်းဌာနကတောက်ကြံနေမှာပြောပါတယ်ဒါနဲ့တိုက်ခိုက်သူကအသက်22နှစ်ရှိပြီဖြစ်တဲ့တူနီရှားနိုင်ငံသားအစ္စရာဟင်အိုင်ဆေးဝေးဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ
်ဗီအိုအေအမေရိကန်တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 8.3ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် View American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြင်ညာပေးတော့ပါမယ်ကျွန်တော်ရမထွန်ပါမြန်မာနိုင်ငံမှာမနေ့တောက်ချာနေ့ကထုတ်ပြန်တဲ့စီးရင်တွေအရ COVID-19 ရောဂါကူးစက်သူလူနာသေ1093ရှိခဲ့ပြီးသေဆုံးသူအယောက်20ရှိပါတယ်။ဒါကြောင့် COVID-19 ရောဂါကူးစက်ခံသူစုစုပေါင်း9496ဦးနဲ့သေဆုံးသူပေါင်းက1219ဦးရှိပါတယ်။ပြီးခဲ့တဲ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း13490ခုထဲမှာအခုလိုနောက်ထပ်ပိုးကူးစက်သူတွေ1000ကျော်တွေ့ရှိရတာဖြစ်ပါတယ်။လက်ရှိချိန်ထိဓာတ်ခွဲနမူနာပေါင်း68600နီးပါးစစ်ဆေးခဲ့ပြီးအတူပြုလူနာ9100ကျော်ရဲပြန်ပြီးကျန်းမာလာတဲ့သူက31330ရှိပါတယ်။ဒါမဲ့တရင်ဘတ်ကုံပိုင်းဟာတရင်ကျုပ်ကာလဖြစ်တဲ့ကြောင့်မြမရွေရည်ချင်းမှုဒလေထုံးစံအရာမိဘပိုးဘွားဆရာသမားတွေကိုကရဝပြုကရော့တာတွေပြုလုပ်တဲ့အခါယောဂကကွေးလန်းကျင်ချက်တွေနဲ့အညီနှကောင်းစည်းဝကြဖို့နဲ့ခက်ခွက်ခွာနေတဲ့ကရဝပြုကြဖို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်တတိပေးထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲအကြိုအခင်းကျင်းတဲ့ပတ်သက်ပြီး American Chase ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Carter Center ကသတင်းထုတ်ပြန်ကြတဲ့ကြောင်းကိုဒုတိယကြိမ်ထုတ်ပြန်လိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ရက်စွဲနဲ့ Carter Center ရဲ့ထုတ်ပြန်ချက်မှာမဲဆန္ဒနဲ့တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့ဖျက်သိမ်းခဲ့တဲ့ဖြစ်စဉ်ဟာပုံလင်းမြင်သာမှုနဲ့ပါတယ်လို့ဝေဖန်ထုတ်ပြထားပါတယ်။ဒီဆုံးဖြတ်ချက်အပေါ်ရွေးကောက်ပွဲဝင်ပါတီတချို့ကမေးခွန်းထုတ်เสียကိစ္စဖြစ်လာတယ်လို့ဆုံးဖြတ်ချက်ကြောင့်မဲဆန္ဒရှင် 1.4 သန်းမမပေးတိုင်ပဲဖြစ်ရကြောင်းအဲ့ဒီထဲရခိုင်ပြည်နယ်ကမဲဆန္ဒရှင်အများစုပါဝင်ကြောင်းထုတ်ပြထားပါတယ်။ဒါအပြင်ညီညွတ်သော Democratic Party UDP ကိုဖြတ်သိမ်းတာကြောင့်လည်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းရေးအတွက်လည်းတိတိတသားရော့ချသွားကြောင်းမျိုးသမီးကိုယ်စားလှယ်လောင်းတွေပုံကြီးများပြားလာပြီးမဲ့ရာဂနုံ16ရာဂနုံသာရှိတယ်လို့လည်းကတ်တာစင်တာကပြောပါရယ်ကတ်တာစင်တာအနေနဲ့ရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာဆီလွတ်ချထားပြီးလက်ဆွဲရေးကာလအခြေအနေမဲပေးတာမဲရည်တွတ်တာနဲ့ရလတ်ထုတ်ပြန်ချက်တွေကိုစောင့်ကြည့်လေ့လာသွားမယ်လို့ဆိုပါရယ်မဟာဘဲကောင်ဒေတာကွယ် GMS အရှိနောက်စီးပွားရေးစင်ကြံလမ်းကြောင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အရမြန်မာနိုင်ငံကို American Dollar တန်း500နီးပါးချေးငွေထောက်ပံ့ပေးတော်မှာဖြစ်ကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ကသတင်းထုတ်ပြန်လိုက်ပါတယ်။ပဲခူးမြို့နယ်တိုက်တိုမြို့ကြား64ကီလိုမီတာမိုင်40နီးပါးရှိတဲ့အမြန်ပြေးလမ်းတည်ဆောက်ရေးစီမံကိန်းအတွက်ဒေါ်လာ483.8တန်းငွေချေးဖို့အတည်ပြုကြောင်းအောက်တိုဘာလ29ရက်စွဲနဲ့ ADB ကကြေညာလိုက်တာဖြစ်ပါတယ် GMS အမြန်ပြေးလည်ခင်ပြီးရေးဒုတိယစီမံကိန်းကရာသီဥတုတန်ခံနိုင်တဲ့အမြန်ပြေးလည်တည်ဆောက်ရေးအတွက်မြမအစိုးရကိုအထောက်အကူပေးနိုင်မှာဖြစ်ကြောင်းနဲ့ GMS စီးပွားရေးစင်ကြံအတွင်းလူနဲ့ကုန်စည်တွေတည်ယူပို့ဆောင်ရေးပို့ပြီးလုံခြုံထိရောက်စေမှာဖြစ်ကြောင်း ADB ရဲ့တည်ယူပို့ဆောင်ရေးဆိုင်ရာကျွမ်းကျင်သူရှီဟီရိုဒတ်တဲကပြောပါတယ်ဒီစီမံကိန်းကြောင်းမြမနိုင်ငံအနေနဲ့ထိုင်းနိုင်ငံပါဝင် GMS စင်ကြံအတွင်းကနိုင်ငံတွေနဲ့ကုန်သွယ်ရေးခီးသွွာလာရေးနဲ့ရည်ရည်မြို့နယ်မှုကဏ္ဍတွေတိုးပြင်းသွားနိုင်မှာဖြစ်တယ်လို့လည်းဒတ်တဲကပြောပါတယ်။ပဲခူးကျိုက်တူအမြန်ပြေးလန်းတဲ့1.3ကီလိုတမိုင်ခွဲနီးပါးရှိလျားတဲ့စစ်တောင်းမြေကူတားလည်းပါဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ JICA ကစစ်တောင်းတရားသည့်တိစောက်ရေးအတွက်ဂျပန်ယန်ငွေ19.8ဘီလီယံအမေရိကန်ဒေါ်လာ154.8တန်ချင်းငွေထောက်ပံ့မှာဖြစ်ပါတယ်။GMS စင်ကြံတွေအကြားနဲ့မြန်မာနိုင်ငံအတွင်းမြို့ပြကြီးလက်အခြေဆက်မီရေးအလေးထားပြီး2012ခုနှစ်ကစလို့ ADB ကမြန်မာနိုင်ငံကိုတည်ယူပို့ဆောင်ရေးကဏ္ဍမှာအဓိကထားအကူအညီပေးနေတာဖြစ်ပါတယ်။ထိုင်းပြည်ရင်ကိုယ်တိုင်တက်ရောက်ဂုဏ်ပြုစကားပြောကြတဲ့ဘွန်းနင်းသပင်အခမ်းအနားကိုဘွဲ့ယူထိုင်းကျောင်းသားတဝက်ကျော်မတက်ရောက်ပဲသပိတ်မှောက်ဆန္ဒပြခဲ့ကြပါတယ်။ တမဆက်တက္ကသိုလ်မှတောက်ချာနေကထိုင်းပြည်ရဲ့မဟာဝိဇ္ဇာလောင်ကောင်ကိုရိုင်းမင်းကွန်စကားပြောကြားပြီးဘွဲ့လက်မှတ်ပေးရတဲ့အခမ်းအနားဟာဘွဲ့ရကျောင်းသားတွေနဲ့မိသားစုတွေအတွက်ထိုင်းပြည်နဲ့အတူတွဲရိုက်ခွင့်ရတဲ့တပ်ပုံတွေကိုအင်ဝကမှာချိတ်ဆွဲခွင့်ရနိုင်တဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ထိုင်းပြည်နဲ့စီမီကန်ပြည်စနစ်ပေါ်ဒေါသထွက်နေတဲ့ကျောင်းသားတွေကတော့ဒီခွေရေးကိုလက်လွတ်ခံခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေဇူလိုင်လလေကတည်းကဖြစ်ပွားနေတာပါ။ဆန္ဒပြသူတွေကထိုင်းပြည်ကိုပုပ္ပလင်းလင်းဝေဖန်ကြတယ်လို့ပြီးအာဏာကိုရှော့ချဖို့ကိုလည်းတောင်းဆိုနေတာဖြစ်ပါတယ်။တောက်ကြနေနောက်ပိုင်းမှာတော့ထင်ရှားတဲ့ထိုင်းဆန္ဒပြကျောင်းသားတယောက်ရဲစခန်းမှာထိမ့်သိမ်းခံထားရကနေပြန်လွှတ်လိုက်ပြီးရုပ်ရည်စံခတ်ဖြစ်ရကထိခိုက်ဒဏ်ရာရမင်းပြောသွားတာကြောင့်ဆေးရုံပို့လိုက်ရပါတယ်။မိုက်ကလိုလူတီများတဲ့ပနပွန်ချက်နောက်ကိုဆေးရုံကားပေါ်တင်ဆောင်သွားတာကိုတွေ့လိုက်ရတယ်လို့ AFP သတင်းကပြောပါတယ်။ဒေသခံသတင်းဌာနတွေကတော့အရက်ဝတ်ဝတ်ထားတဲ့ရဲတွေကလေဘင်းကိုချုပ်ကန်ဖမ်းဆီးပြီးတဲ့နောက်မှာအခုလိုမေးမြောသွားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ Green and Turkey နိုင်ငံသားက AGM ပင်လယ်ပြင်မှာတောက်ကြနေကအင်အားပြည့်တဲ့ငလျင်တစ်ခုလှုပ်ပြီးမှထိစေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ Green and Turkey တာဝန်ရှိသူတွေကပြောပါတယ်။တူရကီကန်ယူဒန်နဲ့ဂရီပန်စမိုးစ်ဂျွန်ဂျာပြည်ထောင်မှာလွတ်ခတ်ခဲ့တဲ့အင်အားပြည့်ကလေးကြောင့်အဆောက်အဦတချို့ပြိုကျခဲ့တာဖြစ်ပါတယ်။ဒါကြောင့်လူစလေးရောက်တဲ့မနေ့တေဆုံပြီးရာနဲ့ချီတန်ရရခဲ့ပါတယ်။ငလင်ကြောင့်တူရကီရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အစ်စမီယာမြို့မှာအနည်းဆုံး12ဦးတေဆုံခဲ့ပြီးလူ419ဦးတန်ရရရှိခဲ့တယ်လို့တူရကီသဘာဝပေးရန်နေရတဲ့အရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာန EFAD ကပြောပါတယ်။ဂရီနိုင်ငံစမိုးစ်ဂျွန်မှာလည်းငလင်ကြောင့်နေရန်ပြိုကျခဲ့တဲ့အတွက်ဆက်ကြောတဲ့2ဦးတေဆုံခဲ့ပါတယ်။ငလင်ကြောင့်အနည်းဆုံး19ဦးတန်ရရရှိခဲ့ပါတယ်။ Richter scale 6.9 ရှိတဲ့ငလင်ကစမိုးစ်ဂျွန်ရဲ့မြောက်နဲ့အရှေ့မြောက်ဘက်13ကီလိုမီတာအကွာနဲ့တူရကီကန်ယူဒန်နဲ့32ကီလိုမီတာအကွာကိုဗဟိုပြုပြီးလှုပ်ခဲ့တာလို့ဥရောပနဲ့မြေထဲပြင်လည်းငလင်တိုက်တာရေးဌာနကပြောပါတယ်။ဒီနေ့မှာပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာပေးကြတာဖြစ်ပါတယ်။ဆက်လက်ပြီးသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။လာမယ့်ရွေးကောက်ပွဲအတွက်ကျွတ်တင်မဲတွေစတင်ပေးခွင့်ရတဲ့နေ့မှာပဲမကွေးတိုင်းပေါင်းမြို့နယ်မှာအငင်းပွားမှုတွေဖြစ်ပွားခဲ့တာကြောင့်ကော်မရှင်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါတက်ကြီးပိုင်းတွေအပါဝင်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေကျွတ်တင်ဆန္ဒမဲပေးခွင့်ပေးထားတဲ့ပဏမနေ့မှာပဲပေါ့မြို့နယ်မှာရွေးကောက်ပွဲစည်းကမ်းတွေကိုဖောက်ပြက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒေသခံတွေကန့်ကွက်ရကအငင်းပွားမှုဖြစ်ခဲ့တာကိုအခုအခါတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတာပါလူစုလူဝေးနဲ့ရုပ်တည်းအခြေအနေတိကြုံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးရွေးကောက်ပွဲဆိုင်ရာစီမင်းတွေချိုးဖောက်ရင်အရေးယူမယ်လို့လည်းမကွေးတိုင်းရွေးကောက်ပွဲကော်မရှင်အထွေထွေမှုဦးစိုးတူဦးက VOA ကိုပြောပါတယ်
ဒီကဘယ်ဆောင်ချင်ရမ်းဒီမဲ့ပြည်တဲ့လုပ်ငန်းချင်းမရက်ဆိုင်တော့ကျွန်တော်တို့လုပ်နေတယ်နောက်တစ်ခုကကျတော့ဒီဟိုမနီယာဖြစ်တဲ့မဲဘုံတော့ကျွန်တော်တို့ချိတ်ပြစ်ပြီးတင်ထားပါတယ်ကျွန်တော်တို့ကဟိုပဲဟိုမြို့နယ်မှာသူတို့ဒီနေ့စစ်ဆေးနေပါတယ်အဲ့ဒါလေဒီကဆောင်ချင်နေတာเนาะအဲ့ဒါလေးပြီးမှကျွန်တော်ကြည့်ရမှာเนาะအဲ့တော့ဟိုစစ်ဆေးပြီးတဲ့အချိန်ကျမှသူတို့ဒီကဘယ်ဥရေနဲ့ညှိတယ်ဆိုလို့ကျွန်တော်ညှိတဲ့အတိုင်းလုပ်မှာမဟုတ်ဘူးစစ်ဆေးနေတယ်မှာဟုတ်เนาะ
အသက်60နှစ်ထက်တက်ကြီးပိုင်းနေပါဝင်ကျွတ်တင်မဲပြရမှာပေါ့မြုံနဲ့ကျွင်းကြီးရကရက်ွက်နဲ့ကြီးရကော်မရှင်ဥက္ကဋ္ဌကမဲဆန္ဒရှင်တွေကိုစားမဲပြားတွေမှာတစိမ့်တုံးထုပေးခဲ့တယ်ဆိုပြီးမကျင်တဲ့ရကလူစုလူဝေးဖြစ်ပွားခဲ့တာပါကိုစားမဲပြရမှာလဲမဲဆန္ဒရှင်တွေဆန္ဒတိုင်းမဟုတ်ပဲမဲပေးခဲ့တာကြောင့်ကန့်ကွက်မှုတွေထွက်ပေါ်လာခဲ့ပြီးနောက်အရေးယူပေးဖို့တောင်းဆိုခဲ့ကြတယ်လို့လဲအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပေါ့မြုံနဲ့လွတ်တော်ကိုယ်စားလှယ်လောင်းဦးရဲတွင်ဝင်းကပြောပါတယ်
အခုရှင်းရတာနဲ့နားလည်တာဒီဟာဒီမဲတွေကိုကျွန်တော်တို့ကပယ်ဖြတ်နေတယ်ဒီဘယ်ဘီဘီအပေါ်ဟော40ကလည်းဘက်ကနာအစ်စ်ဟောပေါ်ပြေးခွင့်ပြုမယ်နောက်ပြီးတော့ပြုရမယ်ပေါ့သူတို့တန်းဆိုတာကနောက်တစ်ချက်ကကြတော့ခါကြတော့ဒီဥပဒေနဲ့မညီလို့တဲ့ခရင်ဟောရကြီးသူမရှင်ကလူတွေဟောမျိုးတော်ကောမရှင်ကလူတွေဟောအဲဆိုင်တဲ့ကျွန်တော်တို့ဟိုညီရတဲ့ဆိုပြည်တာအရေးကြီးဆုံးအောင်လုပ်ပြရမှာပေါ့ဒါရတာကြီးပါတော့တောင်းဆိုတာတွေပေါ့ကြီးပါကတောင်းဆိုတာတွေကိုဥပဒေနဲ့ညီရဆိုလို့ရှိရင်ဒါပထမဦးအနေနဲ့အကောင်ရဲ့ပေါ်နိုင်အောင်ကျွန်တော်တို့ကြွန်းအားပေးရမှာဆိုရင်ခရီးပေးလိုက်တော့ကြီးပါကကြီးပါပါတွေကဆက်ခံသွားတာအဲကြီးပါသူကြီးပါပါတွေကတောင်းဆိုတာတွေအားလုံးကိုလုပ်ပေးမယ်လို့တော့ခရိုင်ကော်မရှင်ကတော့အဲ့လိုပြောပါတယ်
အငြင်းပွားမှုဖြစ်ပွားခဲ့ပြီးနောက်ကျွင်းကြီးရာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုတာဝန်ကဖိရှားခဲ့ပြီးမဲပေးတဲ့လုပ်ငန်းရှင်တွေဆက်လက်ဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ် မဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာစီကံဖောက်ပြက်တွေကိုတော့ငွေတွေကနေထောင်နဲ့အထိအပြစ်ပေးနိုင်တယ်လို့လဲရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကနောင် Institute ကဒေါက်တာဦးတက်မြတ်ဆိုကပြောပါတယ်။
ကျွန်တော်ကရွေးကောက်ပွဲမတမာမှုထဲမှာတော့ဒီငွေတန်နဲ့ထောင်တန်နဲ့၂ရက်လုံးကိုတော့ဆားလို့ရတယ်ဆိုပြီးတော့လှုပ်ထားတာရှိတယ်ဗျာ။ဒါပေမဲ့ဒီအဆုံးဖြတ်အပြည့်အစုံကပြည်တော်စုဒီရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ဒီပြည့်ပြတ်မှုစစ်ဆေးရမည်ဆိုတာမျိုးချက်ထားတဲ့အတွက်ကြောင့်မို့အဲ့တော့ဘယ်လိုပြောမလဲဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေအတွက်တည်ဆောက်တော့ပြည်မှုပြည်တံလိုဟာမျိုးထဲထားတာမရှိဘူးဒီရွေးကောက်ပွဲမတမာမှုတွေလှုပ်လာခဲ့တယ်ဆိုရင်တော့အဲဒီမတမာမှုတွေဆက်ပေါ်လာမယ်ဆိုရင်တော့ဒီလိုအဲ့လိုခုနလိုငွေတန်ဟောထောင်တော်နဲ့ရလုံးချမှတ်လို့ရတယ်ဆိုပြီးတော့ဒီရွေးကောက်ပွဲဒီကောက်ဒီမောင်ချင်းဆိုင်ရာဥပဒေမှာတော့ကျန်တာလို့ရှိတယ်ပေါ့နော်အဲ့တော့အဓိကတော့ဒီထဲမှာပြတာကတော့ကျက်တသိန်းတက်မပူသောငွေရံရဲ့တစ်နှစ်တက်မပူသောထောင်တန်ရဲ့ဆိုပြီးတော့ဒီထက်တာမျိုးရှိတယ်
ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းတွေမဲဆန္ဒနယ်မြေပြည်မရောက်နေသူတွေနဲ့နိုင်ငံဝန်ထမ်းအပါအဝင်ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိသူတွေကိုကြာသာပရိနိကစပီးကြိုတင်မဲပေးခွင့်ပြုထားတာပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်မြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မျှတတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြီးတန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာကျွန်တော်ထောင်ကံမှာ VOA တက်သတင်းပေးပို့ထားတာဖြစ်ပါတယ်
စနေနေ့နဲ့ KFA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တမန်ရွေးကောက်ပွဲကျင်းပဖို့၃ရက်သာလိုတော့တဲ့အမေရိကန်ပြည်ထောင်စုမှာကြိုတင်မဲ့ပေးသူအရေအတွက်စုစုပေါင်း85တန်းကျော်ရှိသွားပြီးပြည်내တည်တည်မှရှိနေတဲ့မြန်မာနယ်ပေါ်အများအပြားလဲကြိုတင်မဲ့တွေပေးခဲ့ကြတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။Texas ပြည်နယ်မှာဆိုရင်ကြိုတင်မဲပေးတဲ့အရေးအတွက်ဟာ2016ခုနှစ်မှာစုစုပေါင်းမဲပေးခဲ့တဲ့အရေးအတွက်တက်တောင်ကျော်လွန်နေပြီးလက်ရှိစည်းအရ6တန်းကျော်သွားပြီလို့ပြည်နယ်အစိုးရထိပ်တန်းတာဝန်ရှိသူတို့ကတောက်ကြနေမှာကြေညာခဲ့ပါတယ်ဒီတကြိမ်ရွေးကောက်ပွဲမှာအသက်အရွယ်ငယ်သူကြီးသူမရွေးတန်းနဲ့ချီပြီးတက်တက်ကြွကြွနဲ့ပါဝင်မဲထဲကြတာကိုတွေးမြင်နေရတယ်လို့အမေရိကန်သတင်းဌာနတွေကလည်းအထူးဖော်ပြခဲ့ကြပါတယ်။နယူးယောက်ပြည်နယ်မှာကြိုတင်မဲပေးခဲ့ကြသူတွေထဲပါဝင်တဲ့နယူးယောက်မြို့ကမြမအရေးတက်ကြွလှုပ်ရှားသူကိုမိုးချန်းကတော့သူ့ဘာကြောင့်ကြိုတင်မဲပေးခဲ့တယ်လဲဆိုတာအခုလို VOE ကပြောပါတယ်
။ဟုတ်အဓိကတော့ကျွန်တော်တို့ဒီလက်ရှိဖြစ်ပေါ်နေတဲ့ကပ်ယောဂါပေါ့ဗျာဒီကိုဗစ်ကိစ္စကြောင့်ပဲအဓိကလို့ပြောရမှာပေါ့နော်အဲဒီကိုဗစ်ကြောင့်ဖြစ်တယ်ဆိုတော့အဓိကကဟိုဒီနိုဗ ెంబ ာလဥစားပေါ့နော်၃ရက်နေ့မှာလုပ်မယ်ရွေးကောက်ပွဲမှာကတရက်သေးဆိုတော့ပုံမှန်အပြည့်တရက်သေးပေါ့နော်ဒီတရက်သေးဆိုတော့လူတွေကအကုန်လုံးသွားပြီးတော့မဲယုံမှာပြုတ်နေမှာလေနောက်ပြီးတော့အဲ့လိုမျိုး၆ပီခွာမယ်ဆိုတော့အဲစီကန်းတွေကလည်းရှိနေတဲ့အချိန်ကြတော့ကဘလူနီနဲ့မှတရက်သေးမှာအကုန်လုံးမပြီးနိုင်ဘူးအဲ့ဒီအချိန်ကြတော့ကျွန်တော်တို့မဲမပေးလိုက်ရမှာလဲစိုးရိမ်နေပေါ့နော်ဆိုတော့အဲဒါကျွန်တော်တို့ကြိုတင်မဲပေးရတာပါအ
ဲ့လိုမျိုးကြိုတင်မဲပေးလိုက်ရမှာစိုးရိမ်နေဆိုတာမျိုးကဘာကြောင့်မှာလဲရှင
်ဘာကြောင့်လဲဆိုတော့ဒီတစ်ခေါက်ကတော်တော်ရေးကြီးကက်ယောဂါဖြစ်တဲ့တပြိုင်တည်းထဲမှာလည်းပဲလက်ရှိရှိနေတဲ့သမရကဒါကျွန်တော်အမြင်မှာတော့အရန်ကိုဖျူဖျင်းနိုင်တယ်ကိုဗစ်ကိုနိုင်နိုင်နေနေနဲ့မထိန်းသိမ်းတဲ့အတွက်ကြောင့်တရုတ်ပြည်ကဒီပိုးဒီတရုတ်ပြည်ကလာတယ်လို့သူကဆွဆွဲတယ်တပြိုင်တည်းထဲမှာလည်းပဲတခြားနိုင်ငံတွေကိုကြီးကြီးလိုက်ရင်တရုတ်ပြည်ကလာတယ်ဆိုပြီးတော့မှချိန်ယုံခိုင်အော်နေတာမျိုးမဟုတ်ဘူးနဲ့ကိုယ်တိုင်းပြည်ကိုဟိုကာကွယ်နေတဲ့ဟာမျိုးတွေမြင်တွေ့ရလိမ့်မယ်ဒါပေမဲ့ဒီသမရကအဲ့လိုမျိုးတွေလုပ်တာလည်းမတွေ့ရအောင
်အလားတူမယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ကချင်နယ်ဘွားကမ်ဆန်အန်ဆန်ကလည်းသူ့မိသားစုဝင်တော်တော်များများကြိုတင်မဲပေးခဲ့ကြကြောင်းအခုလိုပြောပြပါတယ
်ကျွန်တော်ရဲ့ဒီအမျိုးဟိုမိသားစုထားရရအများပါအကုန်ကြိုတင်မဲစာတက်ကနေပို့တာပို့ကြပေါ့နော်ဒါပေမဲ့ကျွန်တော်ကတော့မဲပုံဒီမဲယုံတော့မသွားတဲ့အဓိကတော့ဒီကိုဗစ်ကာလပါသမရရဲ့စွမ်းဆောင်မှုကိုတချို့ကတင်တ်လို့တချို့ကအင်တောင်းလို့ရှင်းတော့အဲ့ဒီပြည်သားရှိကြဆိုတော့တကယ်ဝမဲကနေကကိုရင်းတဲ့ပါတီကိုပိုဆွတ်ဆွတ်နေဖြစ်တာတော့ကြီးရပြအဲ့လို့ဆိုဒီစစ်ကတော့ဘုဒ္ဓထာနောက်ဆိုရဲဒီမဲပေးရတဲ့သူအရှိတကအင်မတကိုများတဲ့အချက်ရောက်သွားရပ
ြ election နေ့မှာမဲပေးရောဟိုတန်းစီတာတွေပါတယ်ပေါ့နော်အဲ့ဒါမျိုးတွေကိုမပေးလိုက်ရမှာလို့ပါတော့အဲ့ဒါမျိုးဆိုရင်ဟူရောရှိပါလားရှင်
ရှိပါကြဆော့ဆော့တော့အမယ်နောက်တစ်ခုကတော့ဒီနှစ်ကတော့ ကျိုတင်မဲ့ပေးတဲ့နှုံးကအင်မတန်များတယ်ဆိုတော့တကယ်ရောမဲယုံသွားတဲ့လူကလည်းအလောက်ရှိမယ်လို့ကျွန်တော်မထင်ဘူးဗျ
။သမရထရန့်နဲ့ဒီမိုကရက်သမရလောင်းဂျိုးဘိုက်တန်တို့နှစ်ဦးလုံးကတော့မနေ့ကသူတို့အကျိတ်နဲ့ရှင်ပြန်ရမယ့်အနောက်အလယ်ပိုင်းပြည်နယ်တွေမှာအပြိုင်ဆိုင်မဲဆွေစည်းရုံးနေကြပါတယ်။သမရထရန့်အနေနဲ့ပထမတစ်ချိန်ကအလွယ်တကူအနိုင်ရခဲ့တဲ့ပြည်နယ်တချို့မှာဒီတစ်ချိန်မှာတော့အကျိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်ရှင်။
မြန်မာတမတော်ကနိုဝင်ဘာလကုန်တီတစ်ဖက်သက်အပြည့်ရကြောင်းတက်တန်းတူးလိုက်တဲ့အပေါ်အခြေခံသဘောတရားအရကြိုဆိုပေမဲ့ထောင်ဝရညဉ့်ဉန်းရေးဖော်ဆောင်လိုတဲ့ဆိုရင်အနှစ်သာရရှိတဲ့အပြစ်ခတ်ရစေရေးဖြစ်ဖို့လိုတယ်လို့ပြည်ပရောက်တိုင်းသားရေးလှူရှားသူတချို့ကသုံးသပ်တဲ့အကြောင်းကိုတင်ပြကြင်ပါတယ်ကျွန်တော်ညဝင်ရောက်ပါခင်ဗျာကိုဗစ်ကာယရောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြင့်လှုပ်ဆောင်မှုနဲ့ထောင်ဝရညဉ့်ဉန်းရေးဖော်ဆောင်ရမှာထိရောက်အောင်မြင်စွာဆောင်ရွက်နိုင်ဖို့အတွက်နိုဝင်ဘာလတည့်ရက်ကနေ30ရက်နေ့ထိမြမတမတော်ဘက်ကတဖက်သက်အကြည့်ရဲ့ဆဲထားမှာဖြစ်ကြောင်းတမတော်ကကွေဦးစည်းချုပ်ယုံကတောက်ကြနေမနေ့ကကြေညာခဲ့တာပါဒါပေမဲ့အခုလို့အကြည့်ရဖို့ကြေညာတဲ့အထင်းမှာတော့အကျန်းဖက်ဥစုလို့မြမစစ်တပ်ကသတ်မှတ်ထားတဲ့အဖွဲ့တွေလှုပ်ရှားတဲ့နေမြေတွေမပါဝင်ဘူးလို့လည်းဖော်ပြထားပါတယ်မြမတမတော်ကအခုလို့တဖက်သက်အကြည့်ရဲ့ကာလသက်တမ်းတိုးလိုက်တဲ့အပေါ်ကြိုးဆိုပေမဲ့ထိရောက်တဲ့အပြစ်ခတ်ရစဲမှုဖြစ်လာမှာမဟုတ်ဘူးလို့မြမနိုင်ငံတွင်းတိုင်းသာပြည်ပကတွေကိုနှစ်ပေါင်းများစွာလေ့လာနေတဲ့ဂျာမနီနိုင်ငံမှာနေထိုင်သူဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ
်။အပြစ်ခတ်ရစေဆိုလို့ရှိရင်ဘယ်လိုအပြစ်ခတ်ရစေဆိုတော့ကျေစွာမှာပါနော်။ဒါပေမဲ့ဒီအဖွဲ့ကျက်စားတဲ့နေရာဟိုအဖွဲ့ကျက်စားနေရာလည်းကျွန်တော်တို့မပါဘူးဆိုတော့ဒီလုံးကျအပြစ်ခတ်ရစေဆိုတဲ့ဥစ္စာတော့အတိတ်ပဲတော့မရှိဘူးဖြစ်တာ။သူအကျိုးအပတ်ကနေတွေ့ကြည့်လို့ရှိရင်တော့ UN Secretary General ကနေပြီးစစ်ပွဲရှိတဲ့နေရာတွေရပ်ပြီးပါပါညာလည်းသူကတောင်းဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်လည်းလုပ်ပါရဲ့ဗျာဆိုတဲ့ဥစ္စာသူကလုပ်ပြတဲ့ပုံစံမျိုးသူကပေါက
်တယ်တမရော်ကတော့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုပြီးခဲ့တဲ့မတ်လ23ရက်ကစပြီးအကြမ်းဖက်အဖွဲ့အဖြစ်ကျင်ညာထားတယ်လို့မတရားသိမ်းဖြစ်နေလဲကျင်ညာထားတာပါဒီလိုအေးတပ်ဖွဲ့ကစီရေးလှုပ်ရှားနေတဲ့ဒေသကိုခြံလက်ထားတဲ့တမရော်ရဲ့အပြစ်ရကျင်ညာချက်ဟာဟန်ပြတာဖြစ်တယ်လို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကမြင်ပါတယ်
တဘောတရားအရတော့အပြစ်ခတ်ရဆဲရဆိုရင်အမြဲကြိုဆိုရမှာဖြစ်ပါတယ်။သို့တော့ COVID-19 ဟိုထိန်းချုပ်ဖို့ရပြီးတော့ရွေးကောက်ပွဲကိုတရားမျှတစွာဖြစ်ဖို့ရဆိုရဒီနှစ်ခုအကြောင်းပြပြီးတော့သူတို့အဲဒီလိုတွေလုပ်နေဆိုရအဟာမျိုးမြမပြည်သူတွေကိုပြတာဖြစ်နိုင်တယ်။ပြီးတော့နောက်တစ်ချက်ကကဘာကိုလည်းလုပ်ပြတဲ့သဘောပဲထင်ပါတယ
်။တမရုံကတစ်ဖက်သက်အပြစ်ရထားကြောင်းကြေညာထားခြင်းအတွင်းစက်တင်ဘာ23ကနေအောက်တိုဘာ20ကာလအထိတမရုံနဲ့ RCSSSA တို့ကြားတိုက်ပွဲအကြိမ်30တောင်းပလောင်ကိုကန့်ပူပေါင်းတပ်ဖွဲ့နဲ့အစိုးရတပ်တွေကြား10ကြိမ် TNL နဲ့တီးတန့်တိုက်ပွဲ8ကြိမ်ဖြစ်ခဲ့တယ်လို့တမရော်သတင်းမှန်တင်ကြားရေးအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်ဒါတွေကိုကြည့်ရင် UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်တပ်ပေါင်းစုကြီး FPNCC နဲ့ဆိုင်တဲ့ဒေသတွေမှာတိုက်ပွဲမရဆဲနိုင်သေး၍ငင်းငယ်ကြီးအလန်းကွာဝေးနေအောင်မယ်လို့ဆိုင်ဝန်ဆိုင်ကမြင်ပါတယ
်သူကတကယ်အင်အားအကြီးဆုံးဖြစ်တယ်FPNCC ဒီလည်းအဖွဲ့ကနေပွဲလို့ရှိတယ်။နောက်ပြီးတော့တိုင်းသာစေရအစုအလုံးရဲ့80ရာခိုင်နှုန်းလောက်သူတို့လက်ထက်မှာတော့ရှိတော့။ဆိုတော့အဲ့ဒီ80ရာခိုင်နှုန်းလောက်ရှိတဲ့လက်နက်ကင်အဖွဲ့တွေကိုသူကပတ်လတ်ထားလိုက်တဲ့အတွက်ကြောင့်မို့ဘယ်လိုလုပ်ပြီးကျွန်တော်ကရင်းရင်းရမှာလဲလို့။အဲ့ဒါကျွန်တော်ကမေးဖို့ထုတ်ဆရာရှိတော့
။ဒါကြတော့အကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ AA တပ်ဖွဲ့ရှိရာဒေသကိုအစိုးရတပ်ကထိုးစစ်ဆင်နေတာဟာ AA ကိုတိုက်ရိုက်ရှင်းလင်းနေတာမျိုးမဟုတ်ပဲအပြစ်မဲ့ပြည်သူတွေကသာဒုက္ခအန္တရာယ်တွေကြုံတွေ့နေရတယ်လို့ကိုသိန်းထွန်းဆန်ကထောက်ပြပါတယ်
။ထားပါတော့အကျန်းဖက်လို့တက်မှတ်ထားတဲ့အားကအာမီပေါ့နော်ဖွဲ့စည်းကိုဒါလိုက်ထိုးစစ်ထင်တာမျိုးမဟုတ်ပဲနဲ့ဒီပြည်သူလူထုကိုသွားပြီးတော့ပြစ်မှတ်ထားပြီးတဲ့ကြီးသွားလုပ်နေတာကိုတွေ့ရှိရပါတယ်။ရွာတွေကိုမီးရှို့တယ်၊ရွာတွေကိုပြစ်ခတ်နေတဲ့ခြေစက်တိုက်ဖြစ်နေတယ်ခင်ဗျ။အဲ့ဒီဟာတွေကဘာမှရက်တက်စားမယ့်သဘောတရားမရှိပါဘူး
။ AADNL, MNDE တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကလည်းကိုဗစ်ထိန်းချုပ်ရေးနဲ့မြန်မာနိုင်ငံယူကောက်ပွဲချုံးမွေစီရေးအတွက်စက်တင်ဘာလ၁ရက်ကနေနိုဝင်ဘာ၉ရက်နေ့ထိအပြစ်ခတ်ရစင်သားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ၁ရက်နေ့ကျင်းပမယ့်ထွေထွေယူကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ယူကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထွတ်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Max စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံစားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်တည်ရှိနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ဒါကြောင့်ကျွန်တော်ရုစလဘီကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေရသလဲဆိုတာကိုကြည့်ကြရအောင်ပါ။မူရင်းအပေါ်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စင်တာပါ။ပူလမရဇဝမှုကိုနှိမ်နှင်းဖို့တရုတ်အချက်ပြချင်းဆွဲကောင်းစဉ်နဲ့ Sebastian Strange ရေးတဲ့ဆောင်းပါးကို The Diplomat ကထုတ်လို့ပြောပြလိုပါတယ်။အစ်တောင်အရှတ်တော်မှာကစီနိုလမ်းကစားရုံလုပ်ငန်းတွေနဲ့နာမည်ကြီးနေသူစီကြိုင်ချင်းအပေါ်တရုတ်အစိုးရနိုင်နိုင်နေနေမထိတ်ချုံနိုင်ဘူးဆွဲကြောင်းရေးသားထားတာဖြစ်ပါတယ်။တရုတ်နိုင်ငံက Investigative Media လို့ပြောရမယ်ဆုံးစံစစ်ဆေးရေးသားတဲ့အိုင်ဂျင်းမီဒီယာကအောက်တိုဘာ23မှာဆောင်းပါးတပုတ်ရေးသားလိုက်ပါတယ်။အဲဒီဆောင်းပါးမှာအစ်တောင်အရှတလွန်နောက်ကျောင်းမရှိတဲ့ဖုန်ရွှေလုပ်ငန်းတွေရဲ့နောက်ွယ်ကရှိနေတဲ့ဒီစီဂျင်းချင်းအကြောင်းဆုံးစံစစ်ဆေးဖော်ထုတ်ထားတဲ့ဆောင်းပါးဖြစ်ပါတယ်။သူဟာဟောင်ကောင်မှာမှတ်ပုံတင်တဲ့ Yatai International Holding နဲ့မြန်မာကမ္ဘောဒီးယားတို့နိုင်ငံတွေမှာလောမစားစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့သူဖြစ်ပါတယ်။သူဟာ2012မှာတရုတ်နိုင်ငံတရားဥပဒေအရအရေးယူပုဂ္ဂိုလ်ထွေပြေးတင်းချောင်နေပြီးအစ်တောင်အရမှာအွန်လိုင်းကစီနိုလမ်းကစားလုပ်ငန်းကဒေါ်လာ3ပေါင်းရထောင်ချီအများကြီးနေပြီဖြစ်ပါတယ်ဒီထက်မှာမြန်မာနိုင်ငံနဲ့ထိုင်းနယ်စပ်မှာလုပ်နေတဲ့ရထားစီမံကိန်းလည်းပါဝင်တယ်လို့ဆိုထားပါတယ်ဒါဟာတရုတ်ရဲ့ရဇဝမှုဆိုင်ရာအရေးယူမှုတွေဒေသတွင်းမှာသိထိရောက်မှုမရှိဘူးဆိုတာကိုပြသနေတယ်လို့လည်းယူပါတယ်တကယ်တော့သူဟာ2014တရုတ်နိုင်ငံရှန်တောင်းတရားရုံးတရုံကပြည်မှုထင်ရှားစီရင်ခံထားရဖြစ်ပါတယ်တဲ့အဲဒီမှာအမှုကတော့တရုတ်နိုင်ငံကိုအဓိကထားပြီးဖိလစ်ပိုင်မှာအခြေစိုက်တဲ့တရားမဝင်လမ်းကစားလုပ်ငန်းကိုလုပ်ခဲ့တဲ့ကိစ္စဖြစ်တယ်လို့ဖော်ပြထားပါတယ်။ရှီဟာမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားမှာအခြေချခြင်းကစပြီးအဲဒီမှာအာဏာရှိသူတွေနဲ့ရင်းနှီးနှီးထိတွေ့ဆက်ဆံခဲ့တဲ့2019မှာဆိုရင်နိုင်ငံသားအဖြစ်အသီးမှတ်ပြုထားခြင်းခံရသူဖြစ်တယ်လို့လည်းရေးထားပါတယ်။ထိုင်းမြန်မာနေဆက်ကAmerican dollar 15 billion စံပေါင်း 35,000 တန်ဖိုးရှိတဲ့ရာတိုက်စီမံကိန်းဟာမြန်မာစစ်တပ်နဲ့ဆက်စပ်နေသောလက်နက်ကိုင်အဖွဲ့တစ်ခုနဲ့ပူးတွဲလုပ်ဆောင်နေတာဖြစ်ပြီးတော့ဒီစီမံကိန်းကမှသိပ္ပံနဲ့နည်းပညာ၊လက်မှုစားနဲ့ဖြည့်ပျော်ရေး၊ခရီးသွားလုပ်ငန်း၊ဂျင်းချင်းမှုစိုက်ပျိုးရေးစတဲ့စီမံကိန်းပေါင်းစုံရွှန်းချုံညီမှန်းထားတာဖြစ်ပေမဲ့တကယ်လက်တွေ့မှာတော့ online လက်မှုစားကူတာလုပ်နေတာဖြစ်တယ်လို့လည်းဆိုထားပါတယ်အခုရှေ့ကုတ်ကိုစီမံကိန်းမှာဆိုလို့ရှိရင်လမ်းကစားရုံကြီးအ ਨੇ ဆုံးသုံးခုပါဝင်နေတယ်လို့လည်းဖော်ပြပါရယ်။ရထားကြီးကတော့သူရဲ့စီမံကိန်းဟာတရုတ်သမ္မတရှီဂျင်းဖင်ရဲ့ခပလန်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ပြောဆိုခဲ့တဲ့အတွက်မြန်မာနိုင်ငံဆိုင်ရာတရုတ်ပြည်ထောင်စုကတော့ညှင်းဆန်နေရတယ်လို့မြန်မာအစိုးရကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာရပါတယ်တဲ့။တရုတ်ကလည်းပဲဒီစုံစမ်းစစ်ဆေးမှုကိုသူတို့ကူညီဆောင်ရွက်ပါမယ်လို့ပြောထားကြောင်းဖော်ပြပါရယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုဟာစီးရီးသာသာကြီးရှိနေပါရဲ့နဲ့ဒီကိစ္စအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်တာဟာသူတို့အနေနဲ့ဒီတင်းချောင်နေသူတွေကိုအရေးမယူနိုင်တာလားသူတို့မဟုတ်အရေးယူဖို့ဆန္ဒမရှိရလားဆိုတာစိတ်ဝင်စားဖို့ကောင်းတယ်တရုတ်ကတော့ BRI ခေါ်ခပလန်းစီမံကိန်းကိုတကယ်ခန့်ထည်တဲ့စီမံကိန်းကြီးတစ်ခုဖြစ်လုပ်ဆောင်နေပေမဲ့အခုလိုမတမာတဲ့စီးပွားရေးလုပ်ငန်းတွေကလည်းသူရဲ့ပခုံးမှာခိုလိုက်လာတာကိုစဉ်းစားစရာဖြစ်တယ်လို့ဆိုပါတယ်2019မှာတရုတ်နိုင်ငံကပြည်ပရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့လိုက်နာရမယ့်စီးပွားရေးကန့်စစ်တွေကိုပြဋ္ဌာန်းချမှတ်ခဲ့ပေမဲ့ DBRI ကကဘလန်းစီမံကိန်းကတော့အဲဒီစီးပွားရေးကန့်စစ်တွေအောက်မှာအကျုံးဝင်ဖြစ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်ဗျူတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွတ်တော်ကိုစလဲလောင်တထောင်ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုရှင်ပြိုင်ကြမဲ့ကိုစလဲလောင်တွေမှာတပည့်တန်းမျိုးနဲ့ပြည်သူလွတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလဲလောင်တယောက်ဖြစ်ပါတယ်။လူငယ်အမျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲပဲလူနေနေအိမ်မက်တွင်နဲ့ဂျာရီကိုချော်ဖြတ်ဖို့ကြိုးစားနေတယ်ဆူရာတွေကိုမဲဟိတင်စာမကိုဆက်သွယ်မိမြဒီဒီပတင်းတဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ချပါရရှင
်ကွာဒီနောက်ပိုင်းစဉ်းစားရအကြောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ဒါမှမဟုတ်ဒီပါတီချင်းဝင်ကြမှာဒီနိုင်ငံရေးတမားပြောင်းဖြစ်လို့ရှာမလားဒီမှာစဉ်းစားတဲ့အခါကျတော့ကျမဒီလူ့ကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကျတော့ကျမတို့ဟိုအကြောင်းသားလှုပ်ရှားမှုတွေခံရနေရင်းရင်းရတဲ့အခါကျတော့ဒီပါတီချင်းဝင်ဖြစ်သွားရင်ဝင်ဖြစ်သွားရမှာနိုင်ငံရေးကိုဆက်ပြီးလှုပ်ရှားဖြစ်တယ်ပေါ့နော်အတိအကားကတော့ဒီမျိုးတို့ဒီအောက်ခြေမှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာတင်ပြခြင်းအခုလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲညီမတို့အတန်တွေဘာမှပြောပြခြင်းမရှိဘူးထုတ်ဖို့ပြောကြားခြင်းလည်းမရှိဘူးဒီအခါကျတော့ညီမဒီကိစ္စအတွက်ဒီကောက်ပဲဝင်လို့တပြင်းနေရနဲ့နှစ်လောက်ရှိပေါ့ဒီညီမအသက်ကလည်းမပြည့်ဒီအခါကျတော့ဒီခေါက်မှာတော့ကျမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီခေါက်ကြီးကောက်ပဲဝင်ပြန်ဖြစ်တာ
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်တဲ့အသက်ငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလေလောင်မဲ့ဤတင်စာမောင်ပြောသွားတာပါ။မဲ့ဤတင်စာမောင်ဟာအခုလိုနိုင်ငံရေးပါတီတစ်ခုမှပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်။ရတနာပုံចောင်းသားသမဂ္ဂရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ចောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံရသူလည်းဖြစ်ပါတယ်။လရှိမှာတော့လူ့ကောင်တစ်ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မက်ဤတင်စာမောင်အတွက်ဒီနေ့20ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအချိန်ဝင်ပြန်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလို့ရပြီးတွေ့ရတယ်လို့မက်ဤတင်စာမောင်ကပြောပါတယ်။
ကျမတို့ကတော့25နှစ်ပြည့်ပြီဝင်ဆိုင်လို့ရတဲ့အရင်မလို့ဝင်ဆိုင်နေဆိုမဲ့သထားတဲ့မျက်လုံးတွေမှာတော့ကျမကကလေးလိုပဲမြင်တယ်။ကျမပါရဲ့ချက်ပြောကျမမူဝါဒရေးဘယ်လိုကောင်းအောင်လဲချက်ပြောသူတို့ကမှကလေးပြောက်ပါလာပြီးစကားပြောနေရပဲထင်တာ။ဖြတ်ပြီးအသေးကြုံယူပါအောင်ပေါ့။အမတော်တယ်ဟုတ်တယ်။ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့။ဒီနေ့လူငယ်တွေတက်ကတော့25မှာပြိုင်လဲပိတ်စားမရှိဘူး။အဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတတိယစကားရအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကြတော့လည်းအမှငငယ်ရွယ်နဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောတာမျိုးရှိလို့လက်ကမ်းချိုးရည်လည်းရှိတယ်။အဲ့လိုအကောင်းဆုံးကသူတွဲတယ်။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးနဲ့ဖြစ်တဲ့ခါကျတော့အမှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းဩစာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်အခဲအားစီအဖြစ်မက်ဤတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလို့ရာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ
။ကျမရဲ့ဗာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူး။ဟုတ်လေကျွန်တော်တို့ပတ်ဝန်းကျင်ကျွန်တော်တို့အားရမှာကျလေပြန်ကြည့်လိုက်ဆိုရင်ခိုင်းကျောင်းသားလှုပ်ရှားမှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတာ။ကျောင်းကောင်းလှုပ်ရှားမှုတွေလည်းကျောင်းသားတွေတက်လာ။ဆက်မြန်မာပြည်ရဲ့ဒီနိုင်ငံရေးဖြစ်ခြင်းတွေမှာလည်းကျောင်းသားလူငယ်အများကြီးပါတယ်။ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူး။ဒါပေမဲ့အခက်ခဲကဘာလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေတဲ့အခြေအနေကတော့အခက်ခဲပဲ။တော်ကအခုချိန်ဝင်ပြန်ရတာကိုယ်စလေချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျမတို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျမတို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စလေလောင်းချင်းချင်းပြန်ရတာဖြစ်မနေတဲ့အခါကျတော့မှတခြားကိုယ်စလေလောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျမတို့ကဆယ်ဆကြိုးစားရတာနောက်တစ်ခုကကျမတို့ဆိုရင်အမှပုံဖြတ်ခံထားရတဲ့နေရာတွေအများကြီးရှိတယ်ကျမတို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တွေဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်သူတို့မဲပေးလိုက်လို့ရှင်မဲကွဲသွားမယ်အလစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးတွေ
ဒီနိုင်ငံရဲ့အချင်းချင်းရေချော်ရတာအရင်ခက်တယ်။ဒီမနက်ကရဲ့လက်ရှိနိုင်ငံရဲ့အနေအထားမှာပြည်သူတွေအကြားထောက်ခံမှုရရှိပြီးတာဩဇာရှင်ဝါကြီးမာတဲ့နိုင်ငံရေးပါတီတွေကိုကျော်လွန်အနိုင်ရဖို့ဆိုတာပါတီရည်တွေကနေဝင်ပြရင်လွတ်တော်အမှတ်ဖြစ်နိုင်ချေပိုများပါလေနဲ့မိသင်္ဆာမောင်းအနေနဲ့လွတ်တော်ကိုယ်စားလှယ်နေရာအနေနဲ့ဝင်ပြနိုင်တဲ့နိုင်ငံရေးပါတီတွေတစ်ခုကနေ
ပါတီကြီးတွေကနေဝင်ပြရင်လွတ်တော်မှာဖြစ်နိုင်ချေပိုများပါလေနဲ့မိသင်္ဆာမောင်းအနေနဲ့လွတ်တော်ကိုယ်စားလှယ်နေရာအနေနဲ့ဝင်ပြနိုင်တဲ့နိုင်ငံရေးပါတီတွေတစ်ခုကနေဒါကြောင့်ပါဝင်ရှင်ပြန်ပြစ်တာပါလေ။ပါတီကိုပြန်ကြည့်လိုက်တဲ့အခါကျတော့လူငယ်တွေအတွက်အပြီးချမ်းလွတ်လပ်ခွင့်ပေးထားတယ်။ဒီမှာလည်းလူငယ်တွေအတွက်အပြီးချမ်းလွတ်လပ်ခွင့်ပေးထားတယ်။ဒီမှာလည်းလူငယ်တွေအတွက်အ ได้แต่ว่ากูเนี่ยจะไม่ไกลบุชินเลยออกมาชาปาติจีเลยเพิ่งชมตาจีเลยลูกชินเลยลุงเอ๋ยประมาณลุงเอ๋ยไอ้ยี่ชิ้นเป็นหลักไปชิชิชิวทั่วมาลาหลังเพี้ยนแต่ที่ปาติจ้าเอลงหงทั้งวันลุงเอ๋ยจะกูตาจีเลยมาลุงมาชิชิมาส่วนลูกของเดนลุงเอ๋ยมาตอนเสร็จอุกชาตองเพี้ยนแต่ตอนปาติมาชิมาจะกูตาสิตเนียยาเลยประมาณแต่กูยี่ชิ้นชิไอ้ยี่ชิ้นชิจะลุ้นแต่ลุยาเลยว่าปาติเนี่ยปลุกมาจ้องเงียบมันเลยทีนี้สิแกนไปตัวเองปาติมัวน่าจะไอ้ตัวเองก็เช่นเดียวกันมันเลยจะมาที่ปาติอีกเช่นไร
กันแล้วแม่ยุ้ยก็พูดมาในยาบุอภิวาเมื่อเล่นชาเร่ลุเล่แม่อีดินสามองาเปียวบาร์เลยที่แกลุลุจอมแม่เดียวพี่ลายใจมีเฉยเบลุลุงยันสินรีชาแม่ลุสามบุเปลี่ยนเส้นชาบาร์เลย
โอเคที่มาเป็นพี่ชาเร่ในการอีสิ่งนี้ใช่ไหมที่มาจะเช่าจ้าจ้าลุก็จะยาวตัวเองเต็มแม่สูบก่อนเนาะลุลุจะน่าเคยอยู่บนเนี่ยพูดจีบชิกันอุบลพี่เต็มแต่ที่ว่าลูกอ่ะลิ้งช่องกาจีข้าวไปเอาการเลี้ยงตัวในหายมือหูแล้วตัวเองมาติดชาอสูรจะคู่เปลี่ยนเต็มเลยเปลี่ยนเต็มแม่ไอ้เราบุกมาเสียใครน้องชัวท้อแข็งเลยแต่ที่ว่าลูกชนะใครไปเนี่ยเปลี่ยนเยอะมาพูดจีบชิกันอุบลติดใจยิ่งไม่สูรสูบก่อนน้องสูรจะคู่อะไรดีไอ้แกลุ่มลงนั่งเชื่อมส่วนเนี่ยที่ว่าลูกที่แต่มาเราลูกตัวคนสุดเลยชอบชายสูบก่อนที่ที่ว่าลูกพี่ลูกตัวมาแต่มาเราก็ที่อาจจะเสียอุทัยมาปูรอแต่มาเราอุ้ยสายไทยแต่ที่อาจจะเสียอุทัยมาปูรอสูบไม่ที่ว่าที่อาจจะเสียอุทัยย่อลูกใหญ่อันนี้ต้องตีย่อที่ลูกใหญ่ส่วนที่แต่มาเราคนสุดเลยอุ้ยชอบชายจะสูบว่าเต็มชีวิตแล้วคู่อะไรนั่นก็น่าอุปนิสัยปัจจัยที่เราจะเปลี่ยนเป็นสิ่งที่ไม่ใหญ่ว่าจ้าเราจะมาเมสันนันเองก็แต่ในแทนเรามาชี้เนี่ยในงานนั้นจะก็ช่วยในงานนั้นอุปนิสัยปัจจัยมาแต่ทิ้งลูกคุยเชิงยิ่งเชิงยุ่งในเรียนยาวลูกจะมาเปลี่ยนเลยเปลี่ยนเส้นโบจะช่วยลูกทำอะไร
แต่แกลูกจะเรียกกูไม่ยาวเองเลยที่ลูกกินชาเลยก็แต่ไม่จะเปลี่ยนเลยลูกผู้ลูกจะยาวไปจากมือลูกจะเปลี่ยนบางการเรียนเสร็จไปแล้วจะเป็นตัวมาพิจารณาไม่อีเป็นสามองาเปลี่ยนไปเลยดูจะเจอหนี้ชี้เลยลุงเอรีอันนี้ว่ามีเรื่องในเรื่องมาคุ้มใจปูไปแล้วแต่ตัวจะปาลามิสุยแต่มีจุดก้าวมุ่งในพยองเลยพิลานายเนลุไม่อีกเป็นสามองะมีอะไรยงจีทาวารี
มาเราไม่ยังไงพาสังเกตเนี่ยเนาะมีดมีดยังไงพาสังเกตเนี่ยแต่ทำไมเจ้าในไงเปล่าในลูกจีเดียวในไงแค่ไหนนายมาเอาที่ไหนเอาละวันลูกจีเลยก็ไอ้ลูกจีเนี่ยคือสักชิ้นเนี่ยลูกเอ๋ยเนี่ยอะไรขวาตากว่าไว้กว่าว่าจะลูกเอ๋ยปาลายเราแต่คิงคิมโยพันธุ์ที่เป็นเนี่ยลูกชิ้นเนี่ยที่ให้ปาลามาดูย้อนอาชีพใช่เลยมาก็ไล่ตานายเนี่ยคิงคิมโยกูยังเลยอุ้งสองตัวจริงเลยอุ้งมาจริงจ้าลูกเพื่อนลูกชิ้นเนี่ยอุ้งมาส่วนจ้าเป็นนักศึกษาเนี่ยปีมาวุ่นใจลูกใหญ่เลยทำไมถ้าเช่นนี้เราเนี่ยวุ่นใจลูกใหญ่สิมาอุ้งลูกยังไงเลยพามีช่วยเชียร์มาลูกที่ว่าช่วยเชียร์มาเลยจ้าเราลูกยังจะตัวให้ทำเขาได้ขาดจ้ามาป้าวิ่งไปอยู่อันนู้นอยู่เลยแต่พี่ชอบไปไล่เนาะมีอะไรปุ้ยป้าลานายเนี่ยลูกชิ้นเนี่ยแล้วจะคู่ว่าการเวปีนุ่งเลยชี้ยามไหมยังป้าลาใครลูกเหนียวคือยี่ก็เวนีไลน์ได้ค่ายแข่งยาละอันยาตรงอ่ะนี่จะมีเรื่องจบกูสิเลยเราได้ค่ายแข่งยาละอันยาตรงไหมคือส่วนใหญ่ชั่วโมงสุดเลยนี่มีเดียกองยาปอมาอันยาได้ค่ายแข่งหายาเลยแต่ถ้าเป็นแม่ชั่วโมงกูอ่ะเดี๋ยวลงน้องเราเก่าไปเลยอุ้ยเรียนยูมิชิแต่ถ้าจะว่าเลยดีอันนั้นไลน์ลุ่มยาวแค่ป้าลาวาสิวิดีอันใช้คอไลน์ลุ่มยาวจู่ๆเก่าไปเลยเปียกเลยรู้ชั่วโมงไหนจู่ๆป้าลาไหนเนี่ยขึ้นแล้วเนี่ยลูกปีเต็มเนี่ยเก่าไปลูกปีเต็มเนี่ยแต่ทำไมอ่ะ
ဒီနေ့အများကြီးအမြင့်သမီးအများကြီးပါလာမယ်လို့ထင်ပါတယ်။ဒီလိုလူငယ်တွေဟာတန်းကြီးရဲ့အနာဂတ်တအားတွေပါ။လူငယ်တွေရဲ့အနာဂတ်လှပါမှတန်းကြီးရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်။အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်တွေမျိုးချုပ်ပေးသူကသူကြီးတွေရဲ့ဇာဝင်ဖြစ်တယ်လို့ဒီလိုမျိုးချုပ်ပေးခြင်းအဖြစ် တိုင်းပြည်ရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့မျိုးသမီးကဏ္ဍကိုကြီးမားပေးရနာဝင်ပြပါရှင်။ဒီမှာကြိုတင်ပါရှင
်။ဘုရားသုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာသမရရဲ့ဆန္ဒဆရာနောက်ဒီနိုင်ငံတော်ဧကေဟာအကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။ဝါရှင်တန်ဒီစီကဆန္ဒဆရာတဦးဟာဇပင်းညှက်ခဲ့တာအနည်း50ကျော်ရှိဖြစ်ပြီးသူဟာဇပင်းညှက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒလုတ်ကုံတရင်ကြောင့်အမေရိကန်သမ္မတဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်းညှက်ပေးခဲ့ရပါတယ်။သမ္မတရဲ့ဆန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒီအေဂိုဒီအမ်ဘရိုစီယိုဇပင်းညှက်ပေးတဲ့သမ္မတတွေထဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့အရင်သမ္မတတွေဖြစ်တဲ့ဘရက်ကိုဘားမာဂျော့ချ်ဘုရှ်နဲ့ဘီလ်ကလင်တန်တို့လည်းပါဝင်ပါတယ်ဆစ်စလီကျွမ်းမာမွေးဖွားသူဒီအေဂိုဟာ1968ခုနှစ်ကစလို့ဝါရှင်တန်ဒီစီမှာနိုင်ငံခေါင်းဆောင်46ဦးကိုဇပင်းညှက်ပေးလာတာပါခေါင်းဆောင်တွေရဲ့ဇပင်းကိုညှက်ပေးခွင့်ရတာဟာကန့်ထူတာလို့ပြောလို့ရပါမယ်လေကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအစဉ်ပြေစေရပါမယ်လို့သူကပြောပါတယ်
Everybody's the same. All of the people.
အလုံးတူတူပါပဲ။ဘသူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ
်။2010ခုနှစ်အရောက်မှာတော့ဝါရှင်တန်မြို့တော်ဝန်က Q Street ကို Diego D. Ambrosio ဝေးအဖြစ်ဂုဏ်ပြုအမည်ပြောင်းပေးပါတယ်။သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိမတ်ပြုကြသလိုရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လည်ရှိတာကိုလည်းချီးကျူးကြပါတယ်။ဇပင်လာညက်သူတူဦးက
Been coming here for almost 40 years.
ဒီဆိုင်မှာဇပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာဇပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအငဲညှက်ပေးပါတယ
်။ဆယ်စုနှစ်တည်းကဇပင်ညှက်လာတဲ့ Diego D. Ambrosio ဟာကျမ်းမာရေးသိမ့်မကောင်းမင်းနဲ့လဲအလုပ်ကိုတော့ရှော့မလုပ်ပါဘူး။ Diego က
I love the people.
ဒီလူကိုချစ်လို့လုံနေရဆိုတာလေးလေးနက်နက်ပြောချင်ပါလေ။လူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေ။သူတို့ကလည်းပတ်ဆံယူလာတော့အလုပ်ဖြစ်တယ်လေ
။နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘယ်လောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူး။အလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူး။ဒီရေကိုရဲ့လျှော်ဝဲချက်က
နေတိုင်းမကောင်းဖြစ်နေသလားအသက်ဘယ်လောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူး။
အစီအမဲတကြွနေသူဒီအေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲခက်ကြွားကြွားလေးပြောပါရခင်ဗျာအင်မီရောနဲ့လမ်းသာချတဲ့သမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်တော့အောင်များတဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ်အေဂေဟာကြီးကြပ်ရေးမှုကန်ဒစ်ရှီယာမန်က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အတိကပင်မအခမ်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာဘလဲဟောက်စ်အေဂေဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နေ့နေ့ငယ်ကြမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာပ
ါ He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှူတော်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆုရဖြစ်လာပါတယ်
1940ခုနှစ်တွင်အရမဘလဲဟောက်စ်ကိုသမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂီယာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ။ရှယ်မန်က
Winston Churchill would come frequently during World War II.
သူရကဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အိယာဝင်ဝူယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော်အယ်လီနိုနဲ့အပေါ်ထက်စီကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရမနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်။အဲ့ဒီနေရာမှာအဲ့ဒီတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစားပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်။
Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက် 1989 ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ 1800ခုနှစ်မှာသမရ John Adams က Congress အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ 5,000 ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စ်စတိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကိုအောင်ဖတ်ဖို့ဆိုရင်တဘောနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပေါင်းများစွာပြတ်ပြတ်နိုင်ပါတယ်မစ္စစ်ပက်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ
် But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်
Green Ribbon means that it's an original
ဖဲယိုစိမ့်တွေတတ်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စ်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆန်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တဲ့မှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အငြင်းန်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးတော့ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံငွေလက်ခံဖို့လဲကွန်ဂရက်စ်လွတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာဆက်ပါ2020အတွက်ဒါရိုက်တာနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမော့ခဂျင်နီဖာဒူနန်နဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျူအယ်ရှာပန်တီယဲတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကတ်ကြီးလို့ခေါ်တဲ့ CRISPR-9Genetic scissors ကိုသုံးတဲ့မျိုးဗီဇအတိဖြတ်နည်းတဲ့ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်
။ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတိဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လုံနိုင်တဲ့အတွက်သုံးသပ်ရတာတွေကအများဆုံးပါ
။ဓာတုဗေဒဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇနည်းတဲ့ဟာတကယ့်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းတက်လိုက်တာအပြင်ခုထုံးတကြီးတွေကောက်ပဲတိနံမျိုးတက်တိထွန်းမှုတွေရှိလာတော့မှဖြစ်ကြောင်းပြောကြခဲ့တာပါဒါအပြင်ဒီနည်းတဲ့ကြောင့်မျိုးရိုးလိုက်တဲ့ယောဂါတွေတင်ကင်ဆာကိုရောကုသနိုင်ဖို့အတွက်လမ်းစာဖွင့်ပေးလိုက်တယ်လို့ပြောပါတယ်ဒါကြောင့်စိုက်ပျိုးရေးကဏ္ဍတဲ့သုံးလာတွေကိုမပြောခင်ဆိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်အောင်ပ
ါဥပမာအဖြစ်နှလုံးအစားထိုးကုတာတို့ဝေးလာကလေးကယောဂါပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုလို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်ဗီဇကုနီးနဲ့ကုလို့ရပြီကုလည်းစကုကြည့်ပါပြီမွေးကလေးကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုတတိတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီ အနောက်ဘက်မွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟိုပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လန်လို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲအင်္ဂလန်ကအဲသူ့မိဘတွေကိုဆရာဝန်တွေကပြောတယ်ဘယ်နည်းနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇာနည်းနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲတင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီတမီးကိုစိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီအကလေးကအသက်ရှင်နေမယ်တိတ်တန်ဖို့ရှိတာတော့နှလုံးအစာထိုးကုတာအသေးအစာထိုးကုတယ်ပြက်ကြောက်ကအစာထိုးကုတယ်အောင်အဲ့လိုကုမဲ့အစာတရိတ်ဆန်ကနေပြီးတော့မှဥမာအပြင်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွေ့အဲ့နှလုံးကိုပြောင်းလို့ရတယ်ဒါပေမဲ့ဇီဝခန္ဓာကိုကအပြင်ကဝင်လာတဲ့ကိုနဲ့မတူတဲ့ဒီအင်္ဂါအစိတ်ပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန်းထုတ်တယ်တွန်းထုတ်တဲ့အတွေ့အဲ့ဒီနှလုံးတို့ဒီကြောက်ကတ်တို့ကပါလဲဆိုလို့ရှိလို့ရှိရင်ကိုနဲ့မတည့်တဲ့အတွေ့သူကအလုံးမလုံးဖဲနဲ့တည်သွားအဲ့တော့အခုကြတဲ့အခါကျတရိတ်ဆန်ထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကတ်နှလုံးဖြစ်တော့လေလူရဲ့ဗီဇာနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူထဲကိုပြန်ထည့်တဲ့အတွေ့နှလုံးအစားထိုးကုတာပေါ့နော်ဒီ organ transplant နေမှာအရင်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်သိက္ခာအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခေတ်ဆန်းစင်နေလာပါလဲ
ပိုပြီးကောင်းတဲ့အသိအနှံတွေထွက်မယ်ပိုပြီးတော့အရာအသာရှိတဲ့ဟာတွေထွက်မယ်နောက်ယာတိကုဘေးဒဏ်ကိုဟိုစဉ့်ဉဏ်ခံနိုင်တဲ့ဟောပေါ့နော်အဲဒီ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်တယ်အဲနောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရတော့မယ်နောက်ကိုလိုချင်တဲ့ပန်းဟိုအခုစပြီးတော့သူတို့သူတေသနာလုပ်တာအများကြီးပေါ်လာပါပြီပန်းကိုအယောင်ကြောင်းလို့ရတယ်အဲဒီစိုက်ပျိုးရေးနဲ့သူတေသနာပေါ့နော်အဲ့မှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူးကအယောင်ရှိတယ်ညကြိုင်လက်လက်လက်လက်နဲ့ဘာလို့ဆိုတော့သူ့မှာမိဆုံးဓာတ်ရှိတဲ့အတွက်အလင်းရောင်လေးတွေလက်လက်လက်လက်နဲ့မြင်ရအဲ့ဒီပိုးဆုံးကျူးလက်လက်လက်လက်ဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုထည့်ပေးလိုက်လို့ရတယ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ကကြီးလာတဲ့အခါကျညချလို့ရှိရင်ဆေးရွက်အပင်လုံးဝပြုတ်လင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်တောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းတွေအစားပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညချလို့ရှိရင်တပင်လုံးလင်းထိန်နေအောင်လုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်နောက်ပြီးတော့မျိုးရိုးကြီးတဲ့ကောင်းတဲ့အပင်စိုက်ပြွေးရေးမှာရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်အဲ့ဒါတွေပါလာတယ်
အခုလိုအလွန်အသုံးဝင်တဲ့ဤသိက္ခာကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်။ဘလို့အန္တရာယ်မျိုးပါလဲ
။မကောင်းဖြစ်ပဲသုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တည်တာဗီဇာကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်။ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သဘင်မကျွတ်အောင်လုပ်လို့ရတယ်။အယက်ပုမယ်ထင်လို့ရှိရင်အယက်ရှည်အောင်လုပ်ပေးလို့ရမယ်။သူကမျိုးရိုးကြည့်လိုက်တယ်လေ။အရက်ပူတဲ့မျိုးရိုးဆိုလို့ရှိရင်အရက်စီအောင်လုပ်ပေးလို့ရတဲ့ဗီဇမျိုးရိုးဖြတ်တောက်ပြီးထည့်ပေးလိုက်လို့ရတယ်တရေဗီဇတွေမှာအလူဆအောင်လည်းဖန်တီးလို့ရတယ်ပြဿနာဘာလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇတရေဗီဇတွေမှာပါသွားတဲ့အတွက်မျိုးချိန်တောက်လျှောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇကနေပြီးတော့မှားသွားလို့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှိရင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတယ်အဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇသုတေသနလုပ်တဲ့ပညာရှင်တယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုတရေသားဗီဇတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှ2နှစ်လောက်ပဲရှိသေးတာအမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေကြအိမ်အောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘလို့ပုံစံထွက်လာမလဲဆိုဘလို့မှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ကောင်းပါရဲ့ဆိုးတဲ့ဟာအရန်ဆိုးသွားလို့ရှိရင်ဘလို့လုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်ဒီကဘာလုံးကဒီဥပဒေတွေထောက်ဖို့အတွက်လုပ်တယ်ပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇကိုထည့်ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်ဆိုတာအဲ့လောက်အထိကိုအထိတ်တလန့်ပါပဲ။ဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်။မကောင်းတာတွေလည်းအများကြီးပဲပေါ့လေ
။ COVID-19 အတွက် test လုပ်တဲ့အခါမှာအသုံးချတယ်လို့ပြောပါတယ်။ဘယ်လိုပုံစံနဲ့အသုံးချလဲ
။ coronavirus positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာခံထဲမှာရှိတဲ့ထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင် အရင်တော့ရဲနဲ့ချီပြီးကြမယ်စားအခုဆိုလို့ရှိလို့ရှိရင်နိုင်ပိုင်းအတွေ့ရတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြချက်နဲ့ပဲဒီသတင်းပတ်အတွက်သိပိုင်တဲ့ဤပညာဆန္ဒကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆုံးရအောင်
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လင်းပေးပါတော့မယ
်။ရဝန္ဒာသမ္မတနိုင်ငံကမြူနီစီပယ်စီမံတာယာတာဝန်ရှိပုဂ္ဂိုလ်ဟောင်းတစ်ယောက်ဖြစ်တဲ့အလွိုက်စီနဒင်ဘာတီဟာ1994ခုနှစ်ရဝန္ဒာလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့ပါတယ်။နဒင်ဘာတီဟာကီဘူရေးခရိုင်ဂီဆိုဘူးမြို့ရဲ့မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်မှာအကြမ်းဖက်တပ်ဖြတ်တဲ့အန်ဒရဲကလွတ်အောင်ဒီစီဆာရိုတောင်တန်းဒေသကိုထွက်ပြေးတိမ်းရှောင်ကြသူတဦးချင်းစီကိုပိုက်ဆိုင်တိုက်နှိမ်နှင်းဖို့သူကလူရန်ကားတွေနဲ့ရဲတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့ဆွတ်ဆွဲထားတာဖြစ်ပါတယ်။ခမန်းကြီးရက်ပေါင်း100နီးပါးကြာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းထောင်တောင်းချီတဲ့ပြည်သူတွေတိတ်ဆုံးခဲ့ရတယ်လို့ဒဏ်ရာအကြီးအကျယ်ရခဲ့ကြပါတယ်။စစ်ဆေးဖို့ကြံနေစေမပြီးပြတ်သေးတဲ့အမှုတွေအတွက်နိုင်ငံတကာရဝန္ဒာနိုင်ငံတကာပြစ်မှုခုံရုံးကနေနဒင်ဘာတီကိုဒီလောက်ရက်တွေနဲ့တခြားရာဇဝတ်မှုတွေအတွက်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖမ်းဝရန်ထုတ်ထားပါတယ်။လူသတ်မှုကျူးလွန်ထားတဲ့နဒင်ဘာတီနဲ့တခြားလူတွေရာဇဝတ်ဘေးရာပြေးမလွတ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္ဂနဲ့စစ်ဆေးရန်ကြံနေစေစစ်ဆေးတဲ့ရန်တရားအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နဒင်ဘာတီကိုနောက်ဆုံးမှလက်ရဖမ်းမိနိုင်ဖို့အတွက်တည်င်းပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းအထိစုငွေချိမြှင့်မှာဖြစ်ပါတယ်။အလွိုက်စ်နဒင်ဘာတီရဲ့လှုပ်ရှားမှုတွေနဲ့သူဘယ်မှာရှိနေတယ်ဆိုတဲ့သတင်းအချက်အလက်ပေးနိုင်သူမြည်သူမဆိုအနီးဆက်ဆုံးအမေရိကန်သံယုံသို့မဟုတ်ကောင်စစ်ဝန်ယုံကိုဆက်သွယ်နိုင်ပါတယ်။သတင်းပေးသူရဲ့အချက်အလက်တွေကိုလုံးဝအတွင်းရေးအနေနဲ့လျှို့ဝှက်ထားမှာဖြစ်ပါတယ်။အမေရိကန်သံယုံနဲ့ကောင်စစ်ဝန်ယုံတွေမှာဒေတာဆိုင်ရာလုံခြုံရေးယုံတွေရှိပါတယ်။စစ်ရာဇဝတ်မှုသတင်းပေးအမေရိကန်စုကြည်အစီအစဉ်ရဲ့အီးမေးလ်လိပ်စာက wcrp@state.gov ဖြစ်ပြီး WhatsApp ကနေလည်းတယ်လီဖုန်း1-232-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesreward ကိုဝင်ပြီးအလို့ရှိနေတဲ့ဝရမ်းပြေးတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်ယုံကြည်ရတဲ့သတင်းပေးချက်တွေအားလုံးကိုစုံစမ်းစစ်ဆေးပြီးသတင်းပေးသူအားလုံးရဲ့အချက်အလက်တွေကိုလျှို့ဝှက်ထိန်းသိမ်းထားမှာဖြစ်ပါတယ
်။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လင်းလုပ်ပြီးပါပြီရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ရက်ကောက်ွယ်ချင်းပါဖို့ရက်ပိုင်းမဲ့လူရောကျင်းမှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party က Joe Biden တို့ဟာသူတို့အချိန်နဲ့ရှင်ပြန်ရမယ်အနောက်နယ်ပိုင်းပြည်နယ်လေးခုမှာအပြိုင်မဲဆွဲနေကြပါတယ်။တောက်ကြမ်းနေမှာသမ္မတ Trump က Michigan, Minnesota နဲ့ Wisconsin ပြည်နယ်တွေကိုတွားရောက်နေတယ်လို့ Joe Biden ကလည်း Minnesota, Wisconsin နဲ့ Iowa ပြည်နယ်တွေမှာမဲဆွဲပွဲတွေကျင်းပနေတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကိုအမြန်ပြုတ်ပြန်ပြောင်းလဲတဲ့ကြောင့်နဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာကင်တွယ်မှုတွေမှာပုံမပွင့်လင်းမှုရှိစေဖို့ EU ဥရောပသမဂ္ဂအရာရှိတွေကတောက်ချာနေမှာပြောပါတယ်။ WHO အဖွဲ့အစည်းရဲ့လုံခြုံရေးအစိုးရနဲ့အရင်းမြစ်တွေတိုးတက်လာစေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပထမဆုံးချိန်ချပြတဲ့ EU ရဲ့စာတမ်းကိုအတည်ပြုတဲ့ EU ဖွဲ့ဝင်နိုင်ငံတွေကကျန်းမာရေးဝန်ကြီးတွေရဲ့အွန်လိုင်းအစည်းအဝေးမှာအခုလိုပြောကြားလိုက်တာပါ။ COVID-19 ကရောဂါနဲ့ပတ်သက်ပြီးတရုတ်နဲ့တခြားနိုင်ငံတွေကအချက်လက်တွေညှောက်ဝေဖို့တတ်မှတ်ချက်ကိုလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိလာတဲ့နောက် EU ကလှုံ့ဆော်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအကူးဆက်ခံရသူစုစုပေါင်း 9,100 ကျော်နဲ့သေဆုံးရသူပေါင်းက 1,219 ဦးရှိနေပါတယ်။ပြီးခဲ့တဲ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 13,000 ကျော်ထဲမှာနောက်ထပ်ပိုကူးဆက်သူ 1,000 ကျော်တွေ့ခဲ့ရတာဖြစ်ပါတယ်။မဟာမဲခေါင်ဒေတာခွဲ GMS အရှိအနောက်စီးပွားရေးဇင်းကြံလမ်းကြောင်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အရမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း900နီးပါးချင်းငွေထောက်ပံ့ပေးသွားမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကသတင်းထုတ်ပြန်ပါတယ်။ပဲခူးနဲ့တိုက်ထိုကြားမိုင်40နီးပါးရှိတဲ့အမြန်လန်းတိဆောက်ရေးစီမံကိန်းအတွက်ငွေချီးဖို့အတည်ပြုတယ်လို့ ADB ကကြေညာခဲ့တာဖြစ်ပါတယ်။ ဒီစီမံကိန်းကြောင့်မြန်မာဟာစင်ကြံလန်အတွင်းကနိုင်ငံတွေနဲ့ကုန်သွယ်ခီးတော်လာရင်းနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေမှာတိုးမြှင့်သွားနိုင်မှာဖြစ်ပါတယ်။စနေနေ့မနေ့ချင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတတ်ပါ။
This program has come to you from the Voice of America, Washington.